မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အခက်အခဲဆုံးအချိန်တွေမှာပါတီအတွက်မမမမရက်တည်ပေးခဲ့တဲ့ဥအောင်ရွှေဟာနိုင်ငံရေးအရာအငင်းပွားဖို့ရာဆုံးဖြတ်ချက်တွေကိုချမှတ်ခဲ့ရသလိုစစ်သွင်းရလက်ထက် NLD ရက်တည်ရှင်သန်နိုင်အောင်တာဝန်ယူခဲ့ပြီးအခက်အခဲတွေကိုလည်းကျော်လွှားဖြတ်ကျော်ခဲ့ရပါတယ်။ဒါပေမဲ့ပါတီခေါင်းဆောင်တစ်ကအနာယူသွားတဲ့အချိန်မှာကွယ်လွန်တဲ့အထိပါတီကိုဝေဖန်ပုတ်ခတ်ပြောဆိုတာမျိုးတွေမရှိခဲ့တဲ့အကြောင်းပြပရောက် NLD အမတ်ဟောင်းတွေနဲ့မြမအရေးဥဆောင်လှုပ်ရှားသူတွေကတုံ့တက်ပါတယ်။မှအင်ဂျင်နီယာကစက်ပြီးပြောပြမှာပါရှင်။
အနာသိစ်အစိုးရက1990ခုနှစ်မှာဒေါအောင်ဆန်းစုကြည်ကိုနေအီအကျေကျုပ်ချပြီးပါတီကိုဖြိုခွဲဖို့ကြိုးစားခြင်းဥအောင်ရွှေရက်တီဆောင်ရွက်မှုတွေမှာအငင်းပွားပွေရာတွေဖြစ်ခဲ့ပြီးပါတီဝင်အတော်များများကမကြေမနက်ဖြစ်ခဲ့ကြပါတယ်။ဒါပေမဲ့အခက်အခဲကာလ NLD ရက်တီနိုင်အောင်ဥအောင်ရွှေလှုပ်ဆောင်ခဲ့တာကိုတော့အတိမတ်ပြရမှာဖြစ်တယ်လို့1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပဲခူးတိုင်းပေါက်ခေါက်အမတ်ဖြစ်ပြီးအဝေးရောက်ညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ဒေါက်တာစိန်ဝင်းကပြောပါတယ
်။နိုင်ငံရေးအရာပြောဆိုမှုတွေရရှိကြမှာမဟုတ်ပါဘူး။မှန်တယ်။သို့တော်လည်းပဲတစ်ချိန်ကတာဝန်ယူပြီးတော့ခက်ခဲတဲ့ကာလကိုဖြတ်တောက်ဖို့အတွက်ပါဝင်ခဲ့တယ်။ထောက်ဆောင်ခဲ့တယ်ဆိုလေကုန်ဖို့ကိုတော့ကျွန်တော်တို့အများကြီးလေးစားပါတယ
်။1990ခုနှစ်တွေတဝိုက်စစ်အစိုးရက NLD အပါအဝင်နိုင်ငံရေးပါတီတွေကိုအကြီးအကျယ်ဖိနှိပ်နေချိန်မှာဥအောင်ရွှေရဲ့ဆုံးဖြတ်လှုပ်ဆောင်ခဲ့မှုတွေနဲ့ပတ်သက်လို့1990ရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမြို့နယ်မဲဆန္ဒနယ်အမှတ်1ကရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဒေါက်တာတင့်ဆွေကအခုလိုတုံ့တက်ပါတယ
်။စစ်အစိုးရဟာနိုင်ငံရေးပါတီတွေပဲပါတီမဆိုဘောနော်။ရင်းနှောင်းကတော့90တိရှိခဲ့တယ်။99ပါတီနောက်ရွေးကောက်ပွဲပြီးတော့ဆယ်ပါတီပဲချန်ထားတယ်။အော်ပါတီကိုဖြစ်စီရင်သူကသူ့လက်ထက်မှာရှိတယ်။ကိုဖြစ်လို့ရတယ်ဘယ်လိုပဲလုံလို့ဘယ်လိုပဲဥရရောင်းဆက်သဖြင့်ညော့လုံလို့ဖြစ်စီရင်လည်းဖြစ်တာပါပဲ။အဲတော့တခါလေးမှနိုင်ငံရေးမှာရေစွန်တတိရှိတဲ့ဆိုပြီးတတိလည်းချတယ်။ဘာပြောကြရလဲဆိုဖြစ်တတိလည်းချတာဖြစ်တဲ့အတွက်ဥောင်းရွှေလက်ထက်အနေရဟာပါတီဆက်လက်ရက်တိုက်နိုင်တာကတော့မှန်တော့လည်းပဲ။အញ្ញံပေါ်ပွေလို့ခေါ်မယ်တနည်းအားဖြင့်ဝေဖန်စရာအကောင်းနဲ့ဆုံးဖြတ်ချက်အကြီးကြီးဝင်ချပိုက်ခဲ့တယ်လို့ကျွန်တော်အဲ့လိုသုံးသပ်ချင်ပါတယ်ခင်ဗျာ
အញ្ញံပေါ်ပွေရဖြစ်ခဲ့တဲ့အရေးကြီးဆုံးအချက်တွေနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေကအခုလိုပြောပါတယ
်ဒေါက်တာအောင်ဆန်းစုကြည်ဦးတင်ဦးတို့ဟိုဟိုပါတီကနေဟိုထွက်တဲ့ဆိုတဲ့စာမျိုးနောက်ကျွန်တော်တို့လူပြပါရောက်ပြီးတော့ဟိုဒီစစ်စောကိုဆန့်ကျင်နေတဲ့အန္တရာယ်အမတ်တီကိုလည်းပါတီကထုတ်တယ်ဆိုတဲ့ကြေညာချက်တွေလည်းထုတ်ခဲ့ပါတယ်နောက်တစ်ခုရေးကြည့်တာက1993မှာဆက်တယ်။ဒီကနေ့လာကတည်ရမတည်ကိစ္စမှာလူတည်ရဘက်ကဟိုဆုံးဖြတ်ပြီးတော့တက်ခဲ့တယ်။အဲ့ဒီအရေးမှာလည်းတင်မြင့်ဆုံး90ဆိုတဲ့အဲနာအဖာနဝတကြီးရဲ့ကိုဆက်ခံရေးကိစ္စမှာလည်းအရင်ပေါ်ပွဲရေးကြည့်တဲ့ဆုံးဖြတ်တဲ့ချက်တွေကိုခြားခဲ့ပါတယ်
။ဒါပေမဲ့လည်း2008ခုနှစ်မှာ NLD ဥက္ကဋ္ဌအဖြစ်အနားယူခဲ့ခြင်းပါတီနဲ့ပတ်သက်လို့ဥအောင်ရွှေအနေနဲ့ဝေဖန်ပြောဆိုမှုတွေမလုပ်ဘဲတည်တည်ငြိမ်ငြိမ်ရပ်တည်ခဲ့တာကိုတော့အတိအမှတ်ပြုကြောင်းဒေါက်တာတင့်စီကဆိုပါတယ်။1990ခုနှစ်မှာသူ့လက်မှတ်နဲ့ဥတည်ဦးနဲ့ဒေါအောင်ဆန်းစုကြည်တို့နှစ်ဦးကို NLD ကနေထုတ်ပေတဲ့ကြေညာချက်ကိုစစ်အစိုးရကအကြေတဝင့်ဖော်ပြခဲ့ပြီးနဲ့ဒေါအောင်ဆန်းစုကြည်နဲ့ဥတည်ဦးတို့ပြန်လွတ်လာချိန်မှာတော့ဥအောင်ရွှေရဲ့လုပ်ရက်ဟာပါတီတည်တံ့ရေးအတွက်ဖြစ်တယ်ဆိုပြီးသူ့ဘက်ကရပ်တည်ခဲ့ကြပါတယ်။ဥအောင်ရွှေကွယ်လွန်ချိန်မှာတော့အသက်99နှစ်အရွယ်ရှိပါပြီရှင်။